ရုရှားတပ်တွေပိတ်ဆို့ဟန်နာထားတဲ့ပင်လယ်နဲ့ဆိပ်ကမ်းတွေကနေယူကရိန်းနိုင်ငံထွက်ကောက်ပဲတင်းနန်တွေတင်ပို့ရေးသဘောတူညီမှုရပြီးနိုင်ပြီးပိုင်းအကြမှာပဲအိုဒီဆာဆိပ်ကမ်းမျိုးကိုရုရှားတို့ကမစ်ဆိုင်တုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်ကုလသမဂ္ဂကပြစ်တင်ရှုံချထားပေမဲ့လို့ကုန်တင်ပို့မှုလုပ်ငန်းတွေတော့လာမယ့်ရက်ပိုင်းအတွင်းပြန်ဆမယ်လို့ကုလသမဂ္ဂကတင်းနန်နေ့မှာပြောပါတယ
် We expect that the first ships may move within a few days.The Joint Coordination Center will be liaising with the ship.
မကြခင်ရပ်ပိုင်းမှာပဲပထမဆုံးကုန်တင်တင်မောထွက်နိုင်မယ်လို့မျှော်လင့်ရပါတယ်။လုပ်ငန်းပူးပေါင်းဆောင်ရွက်စင်တာကတင်မောလုပ်ငန်းအဖွဲ့နဲ့ဆက်သွယ်ပြီးတော့တင်မောထွက်မဲ့အစီအစဉ်အသေးစိတ်ကိုထုတ်ပြန်ပါလိုက်မယ်လို့လက်ထောက်ပြောခွင့်ရသူဖာရာဟတ်ကတင်းနန်းလာတဲ့တင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ပင်လယ်နယ်တဲကစိတ်ကမ်းတွေဖြစ်တဲ့အူဒီဆာ၊ချာနိုမော့စ်နဲ့ယစ်နီကနေကောက်ပဲသီးနှံတွေကိုတင်ပို့မယ်လို့ကုလသမဂ္ဂအတွင်းမှချုပ်ယုံဒူဒူပြောခွင့်ရဖာရာဟတ်ကပြောပါတယ်။ကုန်တင်တင်မောတွေဘေကင်းစွာသွားလာနိုင်မယ့်အခြေအနေမျိုးဖြစ်စေချင်ပါတယ်လို့လည်းပြောခွင့်ရသူကပြောပါတယ်။ဥရိစာမြို့ကိုရုရှားတို့ကပဲ့ထိန်တက်မီဆိုင်တုံးတွေနဲ့စနေနေ့ကပစ်ခတ်တိုက်ခိုက်ခဲ့တာကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြစ်တင်ရှုတ်ချကြောင်းကိုလည်းမစ္စတာဟတ်ကထားလောင်းပြောဆိုသွားပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဘရော့ကတော့ကောက်ပဲသီးနှံတွေပြန်လည်တင်ပို့ရေးတူရကီနိုင်ငံမှာရရှိခဲ့တဲ့သဘောတူညီချက်မှာစစ်ဖက်အဆောက်အုံတွေနဲ့အခြားစစ်ဖက်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ပျက်စီးမဲ့ရုရှားတိုက်ခိုက်ဖြတ်စီးပြင်းမဲ့ရုရှားရဲ့အထူးစစ်စင်ရေးလုပ်ငန်းတွေကိုတားမြစ်ထားတဲ့အချက်တွေမပါဘူးလို့ပြောပါတယ်။ဥရိစာမြို့ကစစ်ဘက်အဆောက်အုံကိုရုရှားကမစ်ဆိုင်တုံးနဲ့တိုက်ခိုက်ခဲ့ပေမဲ့လည်းကောက်ပဲသီးနှံတင်ပို့ရေးလုပ်ငန်းတွေအပေါ်တည်အောင်မရှိသင့်ဘူးလို့ရုရှားတာဝန်ရှိသူတွေကတင်းနှလာနေမှာပြောပါတယ်။စနေနေ့ကဒုံးနဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ရုရှားဘက်ကကနဦးညင်းဆိုခဲ့ပေမဲ့တင်းနှလာနေမှာတော့သူတို့လက်ချက်ဖြစ်ကြောင်းဝန်ခံပြောဆိုခဲ့တာဖြစ်ပါတယ်။